ိုင်းနိုင်ငံကလိုင်ကူထဲမှာပြိမိနေကြရကနေလွမြောက်လာတဲ့လူငယ်ဘောလုံးသင်းဝင်တွေဟာကိုယ်လေးချင်းကြော့ချနေပြီမဲ့ရေဘူးရချက်မှိုင်းအချင်းတွေကောင်းမွန်နေကြအောင်အစိုးရတာဝန်ရှိသူတယောက်ကထုတ်ပြန်လိုက်ပါတယ်။ချေရိုင်းမျိုးကစေုံမှာကုသမှုခံယူနေရပြီးဇာလန်ဆဆန်းတွေ့ရတဲ့လူငယ်တွေရဲ့တပ်ဖွဲ့တွေကိုလည်းအားလုံးကိုကယ်တင်နိုင်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲထုတ်ပြန်ပြသခဲ့ပါတယ်။စေကုသမှုခံယူနေတဲ့လူငယ်ဘောလုံးသမားတွေကိုမိဘတွေကမှန်ပရင်းပေါက်ကနေကြည့်နေတဲ့ပုံတွေကိုလည်းပြသခဲ့ပါတယ်။ကလေးတွေကတော့ယောဂကုသမှုမဖြစ်အောင်ချုပ်တင်ကာကွယ်တဲ့အနေနဲ့မိဘတွေနဲ့တွေ့ဆုံခွင့်မပေးဘဲဆက်လက်ပြီးတရားခွဲထားပါတယ်။ဘောလုံးသမားလူငယ်တွေဟာကိုယ်လေးချင်း၄ပုံကျော်လောက်ကြသွားခဲ့ကြောင်းလည်းထိုင်းချက်မဲ့အရာရှိထွန်ချိုင်းလဝေလိုင်ဝက်စနာဖုံကရင်းတော့တွေကိုပြောခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းရခိုင်မှာရှိတဲ့ထမ်ဒွန်းလိုင်ကူထဲမှာပြီးခဲ့တဲ့ဇော်လာ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့နောက်ရုပ်တရည်ကြီးကြီးကနေ18ရက်ကြာပြိမိနေခဲ့တဲ့ဘောလုံးသင်းဝင်တွေကတော့၃ရက်ဆက်တက်ရင်ကိုယ်သမားတွေကကယ်ဆယ်ခဲ့ကြတာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကပထမအထုပ်ဖြစ်၄ရက်ကိုစတင်ကယ်ထုတ်ခဲ့ပြီးတနင်္လာနေ့မှာနောက်ထပ်၄ရက်နဲ့နောက်ဆုံးအထုပ်ဖြစ်မနေ့တုန်းကခလေး၄ရက်နဲ့လေးပြကားတို့ကိုကယ်ဆယ်ခဲ့တာပါ။ကယ်ဆယ်လုပ်ငန်းကိုအမှတ်တမ်းတင်ထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတချို့ကိုလည်းထိုင်းအထူးရဲ့ဖွဲ့က Facebook Internet ဆာမနာပေါ်မှာတင်ပြပေးထုတ်ပြန်ကြတာခဲ့ပါတယ်။